မကြခင်မှာကျင်းပတော့မယ့်2005အထွေထွေရွေးကောက်ပွဲကျင်းပတဲ့အခါမြန်မာသတင်းမီဒီယာသမားတွေလက်ဆွဲကင်ဆောင်ထားတဲ့ရွေးကောက်ပွဲဆိုင်ရာလမ်းညွှန်ချက်တွေကိုမြန်မာစာနယ်ဇင်းကောင်စီယာယီကဒီကနေ့မှာအတည်ပြုထုတ်ပြန်ပေးလိုက်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြပေးပါမယ်ရှင်ရွေးကောက်ပွဲကျင်းပနေချိန်အတွင်းမဲဆန္ဒနယ်မြေတွေကိုသတင်းလိုက်လံရယူမဲ့သတင်းမီဒီယာသမားတွေအနေနဲ့တိရှိလိုက်နာထားတဲ့မီဒီယာကျင့်ဝတ်ဆိုင်ရာအချက်တွေနဲ့အတူတပ်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေမဲယုံမှုတွေနဲ့သတင်းမီဒီယာသမားတွေအကြားအပြန်အလှန်တိရှိနားလည်ထားတဲ့အချက်တွေကိုစုစည်းပြီးတော့အတည်ပြုထုတ်ပြန်ပေးတာဖြစ်တဲ့အကြောင်းမြန်မာစာနယ်ဇင်းကောင်စီယာယီကကူးစော်တထွေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်အဓိကတော့ကျွန်တော်တို့လာမယ့်အထွေထွေရွေးကောက်ပွဲပါကျွန်တော်တို့သတင်းသမားတွေကပြီးခဲ့တဲ့2010ရွေးကောက်ပွဲတွေပုံမှန်ပြီးတော့သတင်းလွတ်လပ်ခွင့်ရရှိမယ်လို့မျှော်မှန်းထားပါတယ်အဲ့လိုမျိုးသတင်းတွေတွားယူတဲ့အခါမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ရှိပုဂ္ဂိုလ်တွေနဲ့မဲရုံမှုတွေကကျွန်တော်2010နဲ့ကြားရရွေးကောက်ပွဲမှာတချို့နေရာတွေမှာနားလည်မှုလွဲမှားပြီးပြဿနာဖြစ်ပွားတာရှိတယ်အဲ့တော့အဲ့ဒါအိုင်နဲ့ပတ်သက်ပြီးတော့လက်ရှိကျွန်တော်တို့လာမယ့်ရွေးကောက်ပွဲမှာမီဒီယာသမားတွေကသတင်းယူတဲ့အခါမှာပဲချက်တွေကတော့ရွေးကောက်ပွဲကော်မရှင်ကတားမြစ်ထားတဲ့ချက်တွေဖြစ်ပြီးတော့ပဲချက်တွေကတော့သတင်းသမားတွေအတွက်အားရှိရမယ့်အခွင့်အရေးဆိုတာကိုရှင်းရှင်းလင်းလင်းပြောလို့ဆိုရဲလို့ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲမှာပြောနေပါတယ်။ဒါကြောင့်သူတို့ကခွင့်ပေးနိုင်တဲ့အချက်လက်တွေနဲ့တားမြစ်ထားတဲ့ချက်လက်တွေတူးဆန်တုံးနေလို့ကျွန်တော်တို့ကဒါရီအားလုံးကျွန်တော်နိုင်ငံကကျွန်တော်တို့ရွေးကောက်ပွဲဆိုင်ရာကြီးဝဲဆန်တုံးနေနဲ့ကျွန်တော်တို့တိုင်းရှင်ကြီးရဲ့ပြီးတော့မြန်မာနိုင်ငံတနက်ကြားမှာရှိနေတဲ့ကျွန်တော်တို့သတင်းသမားတွေနဲ့ကျွန်တော် watch shot တွေလုပ်ပြီးတော့တို့ရဲ့အကြံပြုချက်တွေကိုကျွန်တော်ထည့်သွင်းပြီးတော့မှကျွန်တော်တို့ election reporting guidebook ကိုကျွန်တော်တို့ကဒီနေ့ထုတ်ဝေလိုက်တာပါ
မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ပြည်နယ်တိုင်းဒေသကြီးကနယ်မြေအသီးသီးမှာရွေးကောက်ပွဲကျင်းပနေတဲ့အချိန်တက်ဆိုင်ရာနယ်မြေအလိုက်မဲယုံတွေမှာသတင်းသမားတွေသတင်းရယူတဲ့အခါသတင်းတပ်ပုံမှတ်တမ်းဗီဒီယိုစတဲ့သတင်းရိုက်ကူးမှုတွေမှာစောင့်သိရှောင်သိလိုက်နာတဲ့သတင်းသမားကျင့်ဝတ်တွေနဲ့ပတ်သက်လို့လည်းဒီလမ်းညွှန်ချက်ထဲမြန်မာစာနယ်ဇင်းကောင်စီယာယီကအသေးစိတ်ထည့်သွင်းဖော်ပြထားပါတယ်
ဆက်ဆံမျက်နှာလောက်ရှိတယ်အခြေခံလိုက်လာမယ်ကြီးဝင်နေရှိတယ်အထူးသဖြင့်ပါတီပါတီငယ်ကျွန်တော်တို့မခွဲခြားဘဲနဲ့ဘဲမလိုက်ဖဲနဲ့ကျွန်တော်တို့ရေးသားပြင်ပြဖို့နောက်သတင်းရတဲ့အခါမှာတိကျမှန်ကန်ဖို့နဲ့ရွေးကောက်ပွဲမှာရွေးကောက်ခံရတဲ့ကိုယ်စားလှယ်တွေရဲ့သတင်းဝက်ဆိုက်တွေကိုကြီးညာတဲ့အခါမှာတိကျဖြစ်ဖို့ကျွန်တော်တို့တာဝန်ရှိပါတယ်အဲ့ဒါတွေကလှုပ်ဆောင်ရမယ့်အရာတွေဖြစ်ပြီးတော့ကျွန်တော်တို့မလှုပ်ဆောင်မယ့်အရာကကျွန်တော်တို့ဒီဟိုရွေးကောက်ကော်မရှင်နဲ့မဲယုံမှုတွေကနေပြီးတော့မှဟိုသတင်းမီဒီယာသမားတွေအနေနဲ့ဟိုဒါရောက်တည်ယူလို့မရတဲ့အချက်လက်တွေပဲရှိပါတယ်။အဲဒါကြီးလည်းအဝေးရနဲ့ဖြစ်ဖို့ဆက်သွင်းထားတာရှိတယ်။အထူးသဖြင့်ကတော့ကျွန်တော်တို့ဒီစာအုပ်ရဲ့နောက်ဆုံးပိုင်းမှာကျွန်တော်တိုင်းနဲ့ပြည်နယ်14ခုကရွေးကောက်ပွဲပြင်အောင်ရှိသူ KIC အစီအစဉ်ရန်တဲ့ community ဒရင်းသမားတွေမြင်ဖြည့်ဆိုးတဲ့လူသက်ဆိုင်ရာမဲယုံတစ်ခုနဲ့ပတ်သက်ပြီးအဓိကတောင်းရှိသူကဖြည့်ကြားမယ်စနစ်ကိုကျွန်တော်တို့ဂရီကိုရဲ့ဘုရားဖုန်းနံပါတ်လူနာမဲတွေဒါရဲ့နောက်ရွေးကောက်ပွဲကိုမှတ်ပုံတင်ထားတဲ့ပါတီ82ခုရဲ့ကျော်ရီဆိုဝင်ရှိသူရဲ့ဖုန်းနံပါတ်နဲ့လူနာမည်တွေကိုထည့်ထားပါတယ်။ဒါကြတော့ election guidebook ကိုအကြမ်းင်းဖတ်ထားရင်ကျွန်တော်ဒီရွေးကောက်ပွဲမှာသတင်းယူရခါမှာမိမိတို့သတင်းသမားတွေအတွက်အနေနဲ့နည်းနည်းများပြဿနာနည်းနည်းများနေအောင်ကျွန်တော်တို့အနေနဲ့ကူညီဆောင်ရတာဖြစ်တယ်။နောက်တစ်ခုကသက်ဆိုင်ရာသတင်းနဲ့ပတ်သက်ပြီးမေးမြန်းစရာရှိတဲ့လူကိုမေးမြန်းနိုင်အောင်အဲ့ဒီထဲမှာထည့်သွင်းထားပါတယ
်။အခုနှစ်ပိုင်းနေအတွင်းမှာသတင်းဖြစ်ပွားရာနေရာတွေကိုတွားရောက်သတင်းရယူနေတဲ့သတင်းသမားတွေအပေါ်မှာပြစ်မှတ်ထားနှိပ်ကွပ်ဖမ်းဆီးမှုတွေဖြစ်ပွားလာနေတာအပြင်သတင်းရေးသားဖော်ပြမှုတွေနဲ့ပတ်သက်ပြီးတော့တရားစွဲဆိုအဖမ်းဆီးထောင်ချခံရတဲ့အတွက်အတန်အသင့်ရရှိခဲ့တဲ့မြမသတင်းလွတ်လပ်ခွင့်ဟာပြန်ပြီးတော့ကြာဆင်းလာနေတယ်လို့အများကဝေဖန်နေကြတာပါ။ဒီလိုမျိုးအခြေအနေမှာသတင်းသမားတွေရွေးကောက်ပွဲကာလအတွင်းလုံခြုံမှုရှိပြီးတော့အနေရမဖြစ်အောင်လို့သတင်းမီဒီယာအဖွဲ့အစည်းတာဝန်ရှိတဲ့သူတွေဘက်ကအခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းစာနယ်ဇင်းကောင်စီယာယီကဥဇော်တထွေးကပြောပါတယ
်ဒီ2010ကလေးကြားထဲမှာသတင်းသမားတွေအနေနဲ့သတင်းတက်ယူပြီးတရားစွဲဆိုခံရတာ၄ဖန်ပြီးခံရတာထောင်ချခံရတာရှိပါတယ်အဲ့ဒါကြီးအားလုံးနဲ့ပတ်သက်ပြီးတော့ဘာကြောင့်ဟိုထောင်ချတရားစွဲခြင်းခံရတယ်ဆိုတာကိုလေ့လာလိုက်တဲ့အခါမှာအများဆုံးသတင်းသမားတွေရင်ဆိုင်ရတဲ့ဥပဒေပုံမှန်တွေရှိနေပါတယ်သတင်းသမားတွေအနေနဲ့ပို့ပြီးကြေကြေတန်းတန်းသိပြီးတော့ကျွန်တော်တို့သတင်းယူတဲ့အခါမှာကိုယ်အနေနဲ့ပြုတ်နိုင်မယ့်အခါဥပမာအပြင်ကျွန်တော်တို့ဒီပိုင်းဆက်ကျူးလွန်မှုဆိုတာမျိုးရှိတယ်အဆောက်အုံဟိုကြော်နေမှုလိုမျိုးဟာတွေရှိတယ်နောက်တစ်ခါကကျွန်တော်တို့ဝတရားနှောက်ယှက်မှုလိုဟာမျိုးတွေရှိတယ်နောက်ပြီးတော့ပြင်ဖြစ်မှုလိုဟာမျိုးတွေရှိတယ်အဲ့လိုတွေလို့နဲ့တရားစွဲဆိုခံရတာတွေကနေပြီးတော့ဒီသတင်းသမားတွေရှောင်ရှားနိုင်အောင်ပထမစဉ်းစားပါတယ်ရွေးကောက်ပွဲမှာသတင်းယူတဲ့အခါမှာထပ်ပြီးတော့ရွေးကောက်ပွဲသတင်းယူရင်လည်းကိုယ်အနေနဲ့ပြုတ်နိုင်မယ့်ထောင်ချောက်တွေအခြေအနေရတဲ့အပြီးထားပြီးရှောင်လွှဲနိုင်ဖို့အတွက်ကိုကျွန်တော်တို့ကဒီအရောစိတ်ပူတဲ့အတွက်ကြောင့်ဒီအရောကျွန်တော်တို့ကအကျိုးပန်းထားခြင်းဖြစ်ပါတယ်
Digani Mila Donyanima at debut topian like day, Nyamadrinza Siamya at where you got where Saya Lanyungu, Nyamasanazin County, Yayin at do, Damon Nanga at Chizai, Nanganaga Media, Bambuy, Puerugani, Bubau Sisin, Sangueta, Chaparishin.